2010ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့တိုင်းရင်းသားပါတီ၅ပါတီရဲ့နှစ်ရက်ကြာအစည်းအဝေးဟာဒီကနေ့ပြီးဆုံးသွားခဲ့ပြီးနိုင်ငံရေးအပြောင်းအလဲတွေဖော်ဆောင်နိုင်ဖို့နဲ့ဒေတာရင်းဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်ဖို့အတွက်အချက်၅ချက်တင်ပြတောင်းဆိုကြောင်းဆုံးဖြတ်ခဲ့ကြပါတယ်။ဒီအကြံပြုတောင်းဆိုချက်တွေဟာမြန်မာပြည်ရဲ့ပဂတိလိုအပ်ချက်တွေနဲ့လည်းကိုက်ညီနေတာကြောင့်အစိုးရဘက်ကအကောင့်ထယ်ဖော်လိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်။ဒီအကြောင်းပြေဆုံးတော့ထိုင်းချီဆိုင်သတင်းတော်ကုမှုဇော်ကတင်ပြပေးမှာပါ။
ဟုတ်ကဲ့2010ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဖလုံစဝေါ်ဒီမိုကရက်တစ်ပါတီ၊ချင်းမျိုးသားပါတီ၊မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ၊ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီနဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီတို့ပါဝင်တဲ့၅ပါတီအစည်းအဝေးဟာဒီလ26ရက်နေ့ကစတင်ခဲ့ပြီးဒီကနေ့28ရက်နေ့ညနေပိုင်းမှာပြီးဆုံးသွားတာဖြစ်ပါတယ်။ဒီအစည်းအဝေးအတွင်းမှာလွှတ်တော်ကျင်းပစဉ်ကဆွေးနွေးတင်ပြခဲ့ကြတဲ့အချက်တွေကိုပြန်လည်သုံးသပ်ခဲ့ကြပြီး28ရက်နေ့ညနေပိုင်းမှာတော့အစိုးရအသင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုအချက်၅ချက်တင်ပြတောင်းဆိုခဲ့တယ်လို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဦးနိုင်ဝင်းသိန်းကအခုလိုပြောပါတယ
်။၅ချက်ကတောင်းတရဲ့မိခုံးကိုကျေဆွတယ်။ဒါနဲ့ပတ်သက်ပြီးတော့ဖြောင့်လို့လုပ်ပေးပါဆိုတော့တောင်းဆိုထားတဲ့သဘောရှိတယ်။မှတ်နှစ်ကတိုင်းသားတွေနေထိုင်တဲ့နေရာမှာပုံပြမှုကတော့အတိုင်းဒေတာကြီးမှနေတဲ့လူထက်ကိုပုံပြပတ်သက်တာနည်းချမ်းသာတော့ပေါ့။အဲ့တော့တောင်းမလို့ဒီပြည်ရင်အကြမှုရမယ်ဆိုလို့ရှိရင်တော့တိုးတက်လာမယ်ဆိုတော့တောင်းမလို့ပြည်ရင်အကြမှုရအောင်တော့တက်လာတဲ့အစိုးရတက်ကဟန်ဒီဘက်ကဆိုတော့အဲ့ဒါတစ်ချက်နောက်တစ်ချက်ကတော့အမြဲတမ်းစလုံးညွှန်ရေးပတ်သက်ထွေလူငင်းချင်းတာတွေ့ပေါ့ဗျာဒီအမိတ်ကိုထုတ်ပြန်ပေးပါဆိုတော့ဒီလိုမျိုးတောင်းဆိုရတဲ့သဘောပါတခါနေဆက်ဒေတာမှာသူမျိုးတက်တဲ့ပုံတက်ကနေဆက်ဒေတာမှာရှိတဲ့ပုံကူတောင်းပေးမယ်ဆိုလို့ရှိရင်ပို့ပြီးတော့ဆောင်ရတာပို့တော့လက်ကူနေဆိုတဲ့အနေထားဒီကရာတန်ကြီးနာဒေတာဒီမှာအကြံပြုတဲ့ပညာရေးတို့ကျမ်းမာရေးတို့အခြားကဏ္ဍတွေအတွက်ကတော့လူသားချင်းစာနာသူ့အနေနဲ့ပေါ့အစီအစဉ်ကိုပုံမှန်ကြည့်ပေးဖို့ဆိုတော့အမေရိကန်ကမိသားစုကိုကျွန်တော်တို့ကတော့ဒီတရားခံတော့တူထားတော့ပေါ့ဗျာ
ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကအထွေထွေအတွင်းမှုဦးလာစောကတော့မြန်မာနိုင်ငံမှာတကယ်လိုအပ်တဲ့အရာတွေကိုအကျေလည်ညှိနှိုင်းတိုင်ပင်ပြီးတောင်းဆိုထားတာဖြစ်တယ်လို့ပြောပါတယ်
ကျွန်တော်တို့တောင်းဆိုတာလည်းဘာမှဒီမှာတကယ်ဖြစ်တဲ့ဟာတွေပဲ။ဥပမာကျွန်တော်ရတဲ့ MSC ကိုကျွန်တော်တို့တောက်ဆိုသွားတာလည်းဘာမှဒီမှာတကယ်အမျိုးသားရှိရင်းရေးကိုရှိရှိပြီးတော့အလုပ်ရတယ်။ MSC ကအများဆုံးထုတ်ထုတ်ပြန်ကြတယ်ပဲ။တော်ပြန်တဲ့ထုတ်လည်းထုတ်လိမ့်မယ်လို့ကျွန်တော်ပြောလဲပါတယ်နော်။နောက်ခုကလည်းပြည်သူကြီးချင်းကိုမတီဆောက်နိုင်မင်းနဲ့ကျွန်တော်တိုင်းရင်းသားတွေရဲ့ဖွံ့ဖြိုးတိုးတက်မှုဆိုတာဘလို့မှဖြစ်နိုင်ကြဘူး။အဲ့တော့ဒီပြည်သူကြီးချင်းတီဆောက်ဖို့တဲ့တမတော်ပကရောတိုင်းရင်းသားအင်အားစုတွေပကရောဒါကိုလောလောဆယ်မှာအစ်ခတ်ရက်သိမ့်မယ်ဆိုရင်တော့ PPP အလုံးကတော့တော်တော်ကြီးကြီးကိုကုန်းကကုန်းရောမှာဖြစ်တယ်ပါ။အဲ့ဒါလည်းဘာမှမလိုက်လို့တဲ့ကြာရှိပါဘူးခင်ဗျာ။တော့ PPP အလုံးကလည်းမျောလင့်တဲ့ကိစ္စတဲ့ကိုဖြစ်နိုင်တဲ့ဟာတစ်လက်ပြရတယ် PPP အလုံးလည်းမျောလင့်တဲ့နိုင်ငံတကာမှာလည်းအမှန်တမ်းမင်္ဂလာရမယ်ကိစ္စပေါ့ဗျာ။ကျွန်တော်တို့ကသိကြတာပဲဖြစ်ပါတယ်ခင်ဗျာ
။ဒီတောင်းဆိုချက်တွေအပေါ်မှာတော့အစိုးရကအကောင့်ထဲပေါ်ပေးလိမ့်မယ်လို့မျောလင့်ထားတယ်လို့ဆိုပါတယ်။တိုင်းရင်းသားမဟာမိတ်၅ပါတီဟာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကိုလေ့လာဆန်းစစ်ပြီးအလားတူအကြံပြုရတဲ့ဝေဖန်တာတွေကိုဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဦးလာစောကဆက်ပြောပါတယ်။ကရင်ချင်းမွန်ရခိုင်နဲ့ရှမ်းစတဲ့တိုင်းရင်းသား၅ပါတီဟာအရင်ကလည်းဒုသမရတနေရာကိုတိုင်းရင်းသားခေါင်းဆောင်တဦးကိုခံထားဖို့တောင်းဆိုခဲ့ရမှာသူတို့တောင်းဆိုခဲ့တဲ့အတိုင်းအောင်မြင်မှုရရှိခဲ့ဘူးပါတယ်။